Burmese.
မင်္ဂလာညနေခင်းမှာသောရဆင်းနေတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်ဧပြီလ15ရက်မဟာအတာတကြံပွဲတော်အကြံနေ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူပီတာ19.25ရုပ်အနီးတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်မှဒီနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့တကြံနှစ်ခုအခါတော်ဖြစ်ကြပါစေရှင်ကျမတင်ကြီးထိုက်ပါဆီးဗီးယားနိုင်ငံရဲ့ဓာတုလက်နက်နဲ့ဆိုင်တဲ့နေရာ3ခုကိုဒုံးကျည်150နဲ့မနစ်စနေနေ့မှာအမေရိကန်ပြင်သစ်ဗစ်တင်3နိုင်ငံပူးပေါင်းပြီး၄ချောင်းကနေတိုက်ခိုက်ပါတယ်ရိုဟင်ဂျာမိသားစုတစုပထမဆုံးအနေနဲ့ဌာနေပြန်လာတယ်လို့မြမဆွေရကသတင်းထုတ်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မမြသစင်အောင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအခုလိုအတာတကြံနှစ်သစ်ကူးတော့မဲ့ကာလမြန်မာနိုင်ငံအနေနဲ့ရရကပြည်သူတွေတကြံရေးအေးနဲ့အတူပျော်ရွှင်နေကြချိန်မှာမြောက်ပိုင်းကချင်ပြည်နယ်မှာအစိုးရနဲ့ဖြစ်နေတဲ့စစ်ပွဲတွေကြောင့်စစ်ဘေးရှောင်ပြည်သူတွေအရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရပါတယ
်ဒီလိုဒုက္ခရောက်တဲ့ပြည်သူတွေကိုစစ်မထားပဲနဲ့အမြန်ဆုံးကယ်ထုတ်ဖို့ရန်အတွက်ကယ်ထုတ်နိုင်ဖို့ရန်အတွက်အစီအစဉ်တွေလမ်းကြောင်းတွေရှာကြလို့လုပ်ဖို့ရန်အတွက်လိုတယ်လို့ကျွန်တော်တို့မြင်တယ်အမှန်တအစ်စ်ကလည်းဒီနှုတ်ဆက်မနေပဲနဲ့ဒီကိစ္စကိုအမြန်ဆုံးလုပ်ပေးတယ်လို့ကျွန်တော်တို့မြင်ပါတယ
်တချင်ရေးဆိုရှာသူဒေါ်နန်ဘူးပြောကြားသွားတာပါသတင်းတွေအပြီးနားဆင်ရပါမယ်ဒီအကြောင်းနဲ့အတူဒီကနေ့ကြာရောက်တဲ့တကြံအကြံ့ကာလရန်ကုန်မြို့မြင်ကွင်းနဲ့ထိုင်းနိုင်ငံကမြန်မာပြည်ဆင်နွှဲနေတဲ့ချင်းမိုင်မြို့ကတကြံအခြေအနေကိုလည်းပြင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိုင်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမ်းမြသစင်အောင်တို့ပြောပြပေးပါအောင်ဗျာ
ဆွေရီယာအစိုးရရဲ့ဓာတုလက်နက်ထုတ်လုပ်ရေးဆိုင်ရာအဓိကထောက်တန်တွေကိုဖျက်ဆီးဖို့အတွက်သူတို့ရဲ့လေကြောင်းကာကွယ်ရေးစနစ်ကိုထိုးဖောက်ကျော်ဖြတ်ပြီးချင်းမုံချင်းအဖြစ်ဆွေရီယာအစိုးရနဲ့သူတို့ကိုထောက်ခံသူတွေကိုအခိုင်အမာသတင်းစကားတစ်ခုပြောလိုက်တာဖြစ်တယ်လို့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကယုံကြည်ပါတယ်။အမေရိကန်ပြင်သစ်နဲ့ဗစ်တင်သုံးနိုင်ငံပူးပေါင်းပြီးမနေ့စနေနေ့မနေ့အစောပိုင်းကဆီးရီးယားကိုလေကြောင်းကနေတိုက်ခိုက်တာပါ။ဆီးရီးယားရဲ့ဓာတုလက်နက်နဲ့ဆိုင်တဲ့နေရာ3ခုကိုဒုံးကျည်150နဲ့ပစ်ခတ်တိုက်ခိုက်တာဖြစ်ပါတယ်။နေရာတစ်ခုကဒမတ်စကတ်မြို့တော်မှာဖြစ်ပြီးနောက်နှစ်နေရာကတော့လေဗနန်နယ်စပ်အနီးဟုံးစ်မြို့မှာဖြစ်ပါတယ်။အဲ့ဒီ3နေရာစလုံးကိုမိနစ်ပိုင်းစီချပြီးဒုံးကျည်တွေနဲ့တိုက်ခိုက်တာပါဒုံးကျည်အစင်တိုင်းဟာပြင့်မှတ်ကိုထိမှန်ခဲ့ပြီးအရက်သားထိခိုက်သေးဆုံးမှုမဖြစ်အောင်ရှောင်ရှားနောက်အဆောက်အုံတွေလုံးဝပျက်စီးသွားအောင်ချေမှုန်းလိုက်နိုင်တယ်ဆိုတာကနဦးစစ်စစ်ချက်တစ်ခုကနေတွေ့ရတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့ကိုတီးခြားစီတယ်လီဖုန်းဆက်ပြီးစကားပြောပါတယ်။ဆီးရီးယားလူထုအပေါ်သမ္မတဘာရှားအယ်အာဆတ်ကဓာတုလက်နက်သုံးပြီးနောက်ထပ်တိုက်ခိုက်တာကိုတားဆီးဖို့ဒီလေကြောင်းတိုက်ခိုက်မှုတွေဟာအောင်မြင်ပြီးလိုအပ်တယ်လို့ခေါင်းဆောင်၃ဦးစလုံးတို့ကအခိုင်အမာပြောဆိုထားပါတယ်ရှင်။
စနေနေ့ကဆီးရီးယားပေါ်အမေရိကန်ပြင်သစ်နဲ့ဗြိတိန်သုံးနိုင်ငံပေါင်းလေကြောင်းကပူးပေါင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတထရမ့်ကဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့နဲ့တီးတန့်ဖုန်းဆက်သွယ်ပြောဆိုမှုတွေရှိရမှာဆီးရီးယားပေါ်တိုက်ခိုက်ဖို့လိုအပ်တယ်လို့ဒါဟာမှန်ကန်တဲ့လုပ်ရဖြစ်တယ်လို့အတည်ပြုပြောဆိုခဲ့ကြပါတယ်စနေနေ့ကဆီးရီးယားပေါ်လေကြောင်းတိုက်ခိုက်မှုပြီးမှဗြိတိန်နဲ့ပြင်သစ်တို့ရဲ့စစ်ရေးအရပူးပေါင်းပါဝင်မှုအတွက်ကျေးဇူးတင်ရမှာဖြစ်တယ်လို့လည်းသမ္မတထရမ့်က Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဓာတုလက်နက်နဲ့ဇီဝလက်နက်ထုတ်လုပ်တဲ့ဆက်ဆက်ရာနေရာ3နေရာကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ American စစ်တပ်ကဆိုပါတယ်။ဆီးရီးယားနိုင်ငံ Damascus မြို့အနီးစင်ချေဖုံးဒေသတစ်ခုမှာဓာတုလက်နက်3တိုက်ခိုက်ခဲ့တဲ့အတွက်လူများစွာသေဆုံးရမှုအပေါ်ဆီးရီးယားအစိုးရကိုပြစ်ဒဏ်ပေးလိုတဲ့အတွက်အခုလိုတုံ့ပြန်တိုက်ခိုက်တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကတော့အန်ရဲကြီးမားတဲ့အခုလိုအခြေအနေမှာထိမ့်ထိမ့်တိမ့်တိမ့်လောက်ကြဖို့မြစ်တာရက်ခံထားပါတယ
်ရိုဟင်ဂျာမိသားစုတစုပထမဆုံးအနေနဲ့ဌာနေပြန်လည်ဝင်ရောက်လာတယ်လို့မြန်မာအစိုးရကမနေ့စနေနေ့မှာကြေညာပါတယ်မောင်နှောဒေတာအကြမ်းဖက်မှုတွေကြောင့်နေရဆွန့်ခွာထွက်ပြေးသူမိသားစုတခုတောင်ပြိုလက်ဝဲပြန်လဲလက်ခံရေးစခန်းကိုဝင်ရောက်လာတာလို့အစိုးရကသတင်းထုတ်ပြန်ခဲ့တာပါ။ဌာနေပြန်လာမဲ့ရိုဟင်ဂျာတွေအတွက်လုံခြုံရေးစိုးရိမ်ချက်ကိုမဖြေရှင်းရသေးတာကြောင့် အခုဆောင်ရွက်ချက်ကလူတွေအယုံဆိုင်လာအောင်ဖန်တီးဆောင်ရွက်ချက်တာဖြစ်တယ်လို့အခွင့်အရေးလှုပ်ရှားသူတွေကပြောဆိုနေကြပါတယ်။မြန်မာနိုင်ငံကခြေနေတွေဟာဘေးကင်းလုံခြုံမှုရှိရှိဂုံတိတ်ခါနဲ့အညီဖြစ်ပြီးရေရှည်ခံမဲ့ဌာနေပြန်ရေးအတွက်ခြေနေမျိုးမရှိသေးဘူးလို့ဒုက္ခသည်များဆိုင်ရာကုလဖွဲ့ကပြီးခဲ့တဲ့တောက်ချာနေတုန်းကပြောဆိုထားတာပါ။ မြန်မာစိုးရရဲ့ထုတ်ပြန်ချက်မှာတော့မောင်တော်အကြမ်းဖက်မှုကြောင့်နေရာစွန့်ထွက်ပြေးရတဲ့မိသားစုဝင်၅ဦးပြန်လည်ဝင်ရောက်လာတာဖြစ်ပြီးသူတို့ကတော့နိုင်ငံတွင်အမှန်တကယ်နေထိုင်ခြင်းရှိမရှိနိုင်ငံသားဖြစ်မှုဥပဒေနဲ့စစ်ဆေးခဲ့ပြီးနိုင်ငံသားစီစစ်ခံမဲ့သူတွေကိုထုတ်ပေးတဲ့ NV
ကပ်ပြားတွေထုတ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။ပြန်လည်ဝင်ရောက်လာသူ၅ဦးတို့ကတော့မောင်တော်မျိုးကဆွေမျိုးတွေအိမ်မှာယာယီနေရာချထားပေးတယ်လို့လည်းသတင်းမှာဖော်ပြပါတယ်။အစိုးရထုတ်ပြန်တဲ့သတင်းထုတ်ပုံမှာတော့အမျိုးသားတဦးအမျိုးသမီးနှစ်ဦးနဲ့ကလေးနှစ်ဦးတို့ကိုတွေ့ရပါတယ်ရှင်။ဒုတိယကြိမ်မြောက်သိပ္ပံဆိုင်ရာခြိတက်ဆန္ဒပြပွဲကို ပါဝင်ဆန္ဒဖော်ထုတ်ခဲ့ကြသူတွေထောင်ထဲချီရှိပေမဲ့မနှစ်ကပထမဦးဆုံးအကြိမ်လောက်လူမများဘူးလို့ဆိုပါတယ်။ရာသီဥတုပြောင်းလဲမှုဆန်ရာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့လက်နက်ကင်ဆောင်အကြမ်းဖက်မှုလို့ကိစ္စရပ်တွေမှာအရေးကြီးတဲ့သိပ္ပံဆန်ရာတွေးရှိချက်တွေကိုတမရထရမ့်အစိုးရကအရေးမထားပြစ်ပယ်ထားတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ အမျိုးသမီးတို့ကျမ်းမာရေးလက်နက်ကင်ကျမ်းဖက်မှုနဲ့အခြားအငင်းပွားပွဲကိစ္စတွေမှာသိပ္ပံဆိုင်ရာတွေးရှိချက်တွေကိုလစ်လျူရှုထားတာဆယ်စုနှစ်များစွာရှိပါပြီလို့လည်းခြိတက်ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်။လက်နက်ကင်အကျမ်းဖက်မှုဆိုင်ရာသုတေသနတွေးရှိချက်ကိုပိတ်ပင်ထားတာကိုရုတ်သိမ်းပေးဖို့တောင်းဆိုလိုတာဟာဒီနှစ်သိပ္ပံဆိုင်ရာခြိတက်ဆန္ဒပြပွဲရဲ့အဓိကအကြောင်းရင်းဖြစ်တယ
ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗီအိုမြန်မာပိုင်းအစီအစဉ်ရဲ့တင်ပြနေတဲ့ညနေခင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်မှာဒီကနေ့တနင်္ဂနွေနေ့နှစ်ဖက်တိုက်ခိုက်မှုဖြစ်ခဲ့တယ်လို့အာဖဂန်နစ္စတန်ဘက်ကပြောပါတယ်။ဒါပေမဲ့ဘယ်ဘက်ကစခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းခို့စ်ပြည်နယ်ဇာစီမေဒန်မြို့ရဲ့နေဆက်တလျှောက်ဒီကနေ့မနေ့စောပိုင်းတိုက်ခိုက်မှုဖြစ်ခဲ့ပြီးအပြန်အလှန်ဆက်လက်ပစ်ခတ်နေကြဆဲဖြစ်တယ်လို့ဒေသဆိုင်ရာအာဖဂန်ရဲချုပ်က VOA ကိုပြောပါတယ်။ပါကစ္စတန်နေသားလုံခြုံရေးတပ်ဖွဲ့ဝင်နှစ်ဦးသေဆုံးပြီးအာဖဂန်အစ်သက်တအုပ်သေဆုံးတယ်လို့ဗိုလ်ချုပ်ကြီးအဗ်ဒူဟာနန်ဇာဒန်ကပြောတာပါ။ဒဏ်ရာရသူတွေလည်းအများအပြားရှိပါတယ်။အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တဲ့ဆိုတာကိုပါကစ္စတန်စစ်တပ်ရဲ့ပြောခွင့်ရဗိုလ်မှူးချုပ်အာစစ်ဂါဖိုးကဗီအိုအေကိုပြောပါတယ်။အဲ့ဒီအနည်းဝန်းကျင်မှာအာဖဂန်နေသားလုံခြုံရေးစခန်းတွေမရှိတာကြောင့်အာဖဂန်စစ်တပ်ဒါမှမဟုတ်လေနေသားလုံခြုံရေးရဲတပ်ဖွဲ့တို့ကပါကစ္စတန်စခန်းတွေကိုပြစ်ခတ်ခဲ့သလားဆိုတာကရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်းသူကထပ်လောင်းပြောပါတယ်။ပါကစ္စတန်တပ်ဖွဲ့ဘက်ကထိခိုက်သေးဆုံးမှုရှိတယ်ဆိုတဲ့အာဖဂန်ဘက်ကပြောဆိုချက်အပေါ်မှာတော့ပါကစ္စတန်ဗိုလ်ချုပ်ကြီးကမှတ်ချက်မပေးပါဘူး။ပါကစ္စတန်နဲ့အာဖဂန်နယ်စပ်ကကီလိုမီတာ2600လောက်ရှိပါတယ်ရှင်။
ဆောင်ရာသီပွဲတော်မှာအမှုပညာအဖွဲ့ကိုဦးဆောင်ခဲ့တဲ့တရုတ်ပြည်ကွန်မြူနစ်ပါတီဗဟုကော်မတီနိုင်ငံတကာရေးရာဌာနကဆွန်တာဝါဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့လာရောက်တွေ့ဆုံခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်များအတွင်းကမြောက်ကိုရီးယားခေါင်းဆောင်ခင်မြဲ့တရုတ်ပြည်ကိုဂျိုတင်မျော်လင့်မထားဘဲလာရောက်ခဲ့ပြီးသမရရှီချင်းပင်နဲ့တွေ့ဆုံပြီးနောက်မှာတရုတ်ကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားကိုလာရောက်ခြင်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အန်ဟာတောင်ကိုရီးယားသမရမွန်ဂျေအင်းနဲ့ဒီလအတွင်ထိပ်သီးဆွေးနွေးပွဲကျင်းပဖို့မျှော်လင့်ရပြီးအမေရိကန်သမရဒေါ်နယ်ထရမ့်နဲ့လည်းနောက်သတင်းပတ်တွေထဲမှာတွေ့ဆုံသွားမယ့်အစီအစဉ်တွေရှိပါတယ်။တရုတ်ကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကနှွေးထွေးစွာကြိုဆိုခဲ့ရလို့မြောက်ကိုရီးယားသတင်းဌာန KCNA ကဆိုပါတယ်။ Akulo Dwe Soyama, Nangangane Patapi, Nanangan Yego, Leeneta, Swinwe Gejarelo, KCNEGA Piovime, Ateze Guro, Topian Piosu Jim Shibabu.
India Nangama, Sejo de Mingling Ego, Anaya Badiga, Nangayetamata U, Atama, Jimbo, Swiss, Chenet, Sasapi, Now the Ugo, Jetapoga, Tama, Pansi de Jau, Piransu, Sonsay Muriga, Digani Piovare, Attachine, you are mingling at the U, Atama, Jet, the Piakayamu. Sejo de Mingali, Atama Jin Kayamu de Jam, Bigger Drimpa to India Biduri Lambo Tret Sana Piagaraba. At the second niche, you Mingali go. Bigger Nega Atama Jimu, Susajane, Uda Pradesh Binega Luto of Ma, Kadi Sin Singago, Boho Songansi, if you look up Pansi Tabi Pibade, Uda Pradesh Bine Ucho Yemuya Inchima, Atama Jin Kayabade, Sura Mingali ga. Gogo Misho Tatibu Jansi Gabide Nang Mama Oza Chide Nanga Yid Magu Jega Mu Punaba Diamugo Songzan Sisimu Dwe Shahi Sen Sode Mute Meet Ugo Tapiro Paside Jao Boho Songzan Ye Biru Biogunyaga EFB3 Ejesigo Piosu Varisha
Tanakan Sanguine Patapi Bomo Dinja de Ubri Chama Po Juba Mugo Sanjine and Dine Lene Kang Sanguin Ubrigo Taukane Yane Chile Duriha Rifle Tanamiane Lene Kayamia Kang Sambi Sine Niga American Deloa Bine Muro Rima Sue Sana Porto Kejabare Tanakan Sangugo Damiate Piesa Ubriga to sing Tanapan Sanguin Longa Baby Mago Mulla Bulo Ludu Siwe Wetaya La Duriga Piovare
Direct from Washington, the voice of America, VOA. Now, so, yeah, I'm going to go to the internet. ဒီစီအေးတင်းမာနေစေကချင်ပြည်နယ်တနိုင်းမြို့နယ်တွင်မှာစစ်ပြေးဒုက္ခသည်2000ကျော်ပိတ်မိနေတာကိုအမြန်ဆုံးကူညီကယ်ထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်စီကိုတင်ပြထားပြီးအကူအညီတောင်းခံထားပေမဲ့အခုချိန်ထိကချင်ပြည်နယ်အစိုးရကအကြောင်းပြန်ကြားခြင်းမရှိသေးဘူးလို့ကချင်စစ်ပြေးဒုက္ခသည်အရေးတွေကိုကူညီဆောင်ရွက်နေသူတွေကပြောပါတယ်။သမ္မတတင်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အန ို့အသက်လူပြင်းနေကြရတဲ့ထောင်ချီတဲ့စစ်ဘေးဒဏ်သင့်ပြည်သူတွေအတွက်ထိရောက်တဲ့အရေးပေါ်ကူညီမှုတွေကိုအလေးနဲ့ထားအမြန်ဆုံးဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုနေကြပါတယ်။အသေးစိတ်ကိုတော့မတ်ဆုမွန်ကပြောပြမှာပါ။
ကချင်ပြည်နယ်တနိုင်းမြို့နယ်အောင်လော့ကျေးရွာ၊ဆွရီယန်ကျေးရွာနဲ့ဆွရွာကျေးရွာတွေနားမှာကချင်ပြည်နယ်လွတ်မြောက်ရေးတပ် KIA နဲ့မြန်မာစစ်ရတပ်တို့ကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့ကနေစပြီးတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။လေကြောင်းနဲ့ပါထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်အောင်လော့ကျေးရွာသားတဦးသေဆုံးပြီးတဦးကဒဏ်ရာပြင်းထန်ရခဲ့ပါတယ်။အခုလိုမျိုးစစ်တပ်ဘက်ကဝီဟင်ကရောမြေပြင်ကပါပြင်းပြင်းထန်ထန်ထိုးစစ်ဆင်လာနေတဲ့အတွက်ကလေးငယ်တွေနဲ့တပ်ကြီးရွယ်အိုတွေအမျိုးသမီးတွေပါဝင်ရွာသား2000ကျော်လောက်ဟာတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရပြီးတော်လေးဒုက္ခတွေ့နေကြရတယ်လို့ဒုက္ခတဲ့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ပိတ်မိနေတဲ့ပြည်သူတွေကသူတို့ကိုကူညီကယ်ထုတ်ပေးဖို့ဆက်သွယ်လာတဲ့အတွက်တနိုင်းဒေသကိုကဲမှုစစ်ဌာနချုပ်ကိုကဲရေးမှုရုံးကိုအကူအညီတောင်းခဲ့ပေမဲ့မရခဲ့လို့ဧပြီလ14ရက်နေ့ရက်စွဲနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်ကိုခရီးရန်ဂိုင်းမောင်းဆုံးစစ်ဘေးရှောင်ဒုက္ခသည်များကူညီဆောင်ရှောက်ရေးကော်မတီတနိုင်းမြို့နယ်ကနေပြီးတော့ဒုက္ခသည်တွေကိုအမြန်ဆုံးအရေးပေါ်ကူညီကယ်ထုတ်ပေးဖို့ဝန်ကြီးချုပ်ကိုအကူအညီတောင်းခံစာပေးပို့ပါတယ်ဒါပေမဲ့လို့အခုချိန်အထိကချင်ပြည်နယ်ဝန်ကြီးချုပ်နောက်ကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကဒုက္ခသည်တွေအရေးအကြောင်းပြန်ကြားလာတာမရှိသေးဘူးလို့ကချင်နေချင်းခရီးရန်ဖွဲ့ချုပ်ကပညာရေးဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ဦးသိန်းငင်းကပြောပါတယ
်ဒီလိုင်းနုံခုဆိုတဲ့နေရာနဲ့တနိုင်းဘက်ကဟိုဟာ on lot ဆိုတဲ့နေရာနှစ်ခုကပေါ့အဲ့ဒီပြည်သူတွေဖြစ်ပြင်းနေတဲ့တောမှနေနေရတဲ့အခြေအနေဖြစ်နေတာအခုဘယ်သူမှဆက်တွယ်လို့မရတဲ့အခြေအနေပေါ့နော်အဲ့ဒါမြစ်ချနာကဒီခရီးရန်အဖွဲ့ပေါင်းစုံတွေကဒီစာထုတ်ထားတာပေါ့မင်းကအဲ့တော့အစိုးရဘက်ကတော့ဘာမှတုံ့ပြန်တာမရှိသေးဘူးခုချင်းသူရ responsibility နဲ့ accountable ကြည့်ရမှာပေါ့နော်တာဝန်ခံမှုနဲ့တာဝန်ရှိမှုပြုလုပ်တင်တယ်လို့ထင်တယ်လက်တွေ့ဆန်ဆန်နဲ့တာဝန်တင်တယ်လို့မျှော်လင့်တာ
ตอนนี้ประมาณ2,000เต็นท์ท่องเจ้าเราไปมีนี่เดี๋ยวนี้ท่ากูในงานเราแต่มาด้านเต็นท์ในงานเราได้มีเงาปกป้องไว้ปีเราดูสวยก็เช่นปีนี้สวยดาวเชียร์ตัวนี้ประกาศเย็บกูนี่เกษตรหมู่ดีอันนี้เราสาวยาเป็ดมาบีลูเล่ทุกคาเดียวกูนี่เป็นนี่เดี๋ยวช่วยจันดาเนี่ยฟังเรื่องเพื่อการโดนนั่นบุกอะไรเปล่าเลยที่เราเนี่ยเราตัวเดียนนี่เนี่ยเอาวันการสิ่งนี้อยู่ทุกคาเราแก่ปีจูเอลที่มาช้าเลยเนี่ยอันนี้ต้องแก่ทุกคนอย่างด้วยแก่ ိစ္စကိုအမြဲဆုံးလုပ်ပေးတဲ့နယ်လို့ကျွန်မကတော့မြင်ပါတယ်။ငယ်ငယ်တော့အတိုင်းမင်းကလည်းပဲကိစ္စကိုအမြဲဆုံးဒီနီလန်းရှာပြီးတော့အမြဲဆုံးဖြည့်ရှင်းပေးဖို့အတွက်လိုတယ်လို့ကျွန်မတော့ထင်ပါတယ်။ဝင်ကြီးချုပ်ကိုယ်တိုင်ကလည်းဖွံ့ဖွဲတွေသွားပြီးတော့မှတခါလဲပို့ကချင်းကလည်းပြောနေကြတယ်။အဲ့ဒါလို့ဖြစ်နေတဲ့အချိန်မှာတနိုင်းမှာဒီပို့ကချင်းပြည်နယ်မှာပဲအဲပြည်သူတွေအများကြီးပဲထောင်ချီပြီးတော့2000ကျော်ဒုက္ခရောက်နေတာကိုဘာမှမလုပ်ပေးဘဲနဲ့ဘာမှမပြောပေးနဲ့နေတာတော့ကျွန်တော်တို့လုံးဝမလို့ကျင်းနေပါတော့နော်
။ရာသီဥတွေကတော်လေးဆိုးဝါးနေတဲ့အတွက်တောတွေထဲမှာပိတ်မိနေတဲ့ထောင်ချီတဲ့ဆေးပြေးဒုက္ခတွေတွေဟာဒီရက်ပိုင်းတွေအတွင်းမှာပဲတောက်သုံးရင်နဲ့စားနပ်ရိက္ခာပြတ်တောက်နိုင်တဲ့အတွက်သူတို့စီကိုအမြန်ဆုံးလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုနဲ့ပိတ်မိနေတဲ့သူတွေကိုအမြန်ဆုံးကယ်ထုတ်ပေးဖို့လိုအပ်နေပြီလို့လည်းဒုက္ခတွေကူညီပေးနေသူတွေကပြောပါတယ်။ Tragender နဲ့ Foundation အဖွဲ့ဒေါ်နန်ဘူးပြောပြတာကတော့
ဒီလူပေါင်း2000ကျော်လောက်ရှိတယ်လို့ကြားရတယ်ရှင်ပြီးတော့သူတို့ကထွက်လို့လည်းမရဘယ်မှလည်းသွားလို့မရတဲ့ခါတော့စိုးရိမ်နေစိုးရိမ်လာတော့နောက်ထပ်3-5ရက်လောက်ဆိုရင်သူတို့ရိတ်ခါကြီးပြတ်သွားမယ်ပေါ့အဲ့ဒါသူတို့ရှိနေတဲ့ဥစ္စာကိုစားဝိုင်းစားနေကြတာကိုယ်ခံနေပြီဆိုပြီးတော့အဲ့ဒီတစ်ခုအရင်တိုးရင်လည်းပေါ့ပြီးတော့ဘယ်မှလည်းသွားလို့မရသွားလို့မရဆိုတာကဘိုင်းနေပိုင်းထောင်ထားတဲ့ခါကျတော့သွားလို့မရပေါ့နော်အဲ့ဒါကြောင့်အရင်ဒုက္ခရောက်တယ်လို့ပြောတယ်အထူးသဖြင့်တော့ဒီကလေးငယ်တွေပေါ့ကလေးငယ်တွေနဲ့မျိုးသမီးတွေမိခင်တွေအတွက်ကိုပုံမှန်စိုးရိမ်တာပေါ့ကျွန်တော်ကအရင်ဆုံးလုံခြုံတဲ့နေရာရောက်ဖို့အတွက်အရေးကြီးတယ်
ကချင်နေချင်းခရိယံဖွဲ့ချုပ်ကဦးတည်ငင်းကလည်းအခုလိုပြောပါတယ
်အရေးကြီးတာတော့ဒီကလေးငယ်တွေနဲ့အသက်ကြီးတဲ့လူတွေရဲ့နေထိုင်မှုစားသောက်မှုပေါ့နော်အခုနိုင်ငံကူဘက်ကဆိုရင်သူတို့ဆက်တွယ်နေတယ်ဒါပေမဲ့အပြင်ဘက်ကလူတွေရောသူတို့တဲ့တွားလို့မရဘူးသူတို့ရောဆက်လာလို့မရအခြေအနေဖြစ်နေတယ
်လက်တလောအခြေအနေမှာတော့ကချင်ပြည်နယ်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိတဲ့လိုင်ဇာအနီးမှာမြန်မာစစ်တပ်ဘက်ကစစ်တပ်အင်အားတွေအများအများတိုးချဲ့နေသလိုဒီကနေ့ညနေပိုင်းအထိမှာကိုကချင်ပြည်နယ်မိုင်းကြားရဲအနီးနဲ့ IDP စစ်ပြေးဒုက္ခသည်စခန်းတွေရှိတဲ့နေရာတွေအနီးမှာလက်နက်ကြီးကြီးကြားတဲ့တန်းတွေဇက်တိုက်ဆိုသလိုကြားနေရတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်မို့လို့ကချင်ပြည်နယ်အတွင်းမှာမျက်ဖက်ရင်ဆိုင်တိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာနိုင်ပြီးအရက်သားပြည်သူထိခိုက်ဒေဆုံးမှုတွေရှိလာနိုင်တဲ့အတွက်စစ်ပြေးဒုက္ခသည်တွေဘက်ကဆိုးရိမ်မှုတွေတိုးလာနေသလိုသူတို့ကိုကူညီပေးနေတဲ့အဖွဲ့တွေဘက်ကလည်းဒေသတွေလုံခြုံမှုအတွက်ပိုပြီးတော့မှစိုးရိမ်နေကြပါတယ်ရှင
်ကချင်ဒေသအရေးမဆုမွန်ပြောပြသွားတာပါအခုတော့တကြံပွဲတော်အချင်းကြီးကြည့်အောင်ပါ NLD အစိုးရလက်ထက်2019မနှစ်တုန်းကမန္တလေးမြို့မှာစတင်ခဲ့တဲ့လမ်းလျှောက်တကြံကိုလူတွေစိတ်ဝင်စားခဲ့ကြပြီးအခြားမြို့ကြီးတွေမှာပါဒီကနေ့ကျင်းပလာလာမှာလုံညုံရေးတိုးမြင့်ချလာတဲ့ရန်ကုန်မြို့မှာလည်းလမ်းလျှောက်တကြံပွဲကိုနေရာခွဲပြီးကျင်းပနေပါတယ်။တကြံအတန်ကျက်တွေကိုစီကံတင်းကျက်မယ်လို့အစောပိုင်းမှာသတင်းထွက်ခဲ့ပေမဲ့နောက်ဆုံးမှလိုလက်ခွင့်ရသွားပါတယ်။ရန်ကုန်တကြံအကြက်နှင့်မြင်ကွင်းအခြေအနေကိုတော့အဲ့ဒီတကြံပွဲမှာကိုတန်းရောက်နေတဲ့ VOA သတင်းတော့ကိုစီသူကိုဆက်သွယ်မေးမြန်းထားပါတယ်။ကိုစီသူရဲ့ဒီနေ့ကတကြံအကြက်နှင့်ဆိုတော့ရန်ကုန်မြို့ရဲ့လမ်းလျှောက်တကြံအခြေအနေဘယ်လိုရှိပါလဲခင်ဗျ။
ဟုတ်ကဲ့ပါဒီနေ့မှာတော့ဒီလမ်းလျှောက်တကြံကရန်ကုန်မှာထူးထူးခြားခြားလုပ်တယ်ဆိုတော့တော်လေးစဉ်းစားကြတွေ့ရတယ်ဗျအဓိကအဖြစ်တော့လမ်းလျှောက်တကြံကဒီရန်ကုန်မြို့တော်ခမ်းမရှိဒီမာဘာဦးလပန်းချံလမ်းတစ်လျှောက်မှာသူတို့ကဒီလမ်းလျှောက်တကြံဆိုပြီးတော့ဒီရန်ကုန်တိုင်းဆိုရအစီအစဉ်နဲ့ဆိုင်းဘုတ်ဒီပိုင်းနဲ့သူတို့ကတခြားလုပ်တယ်စုပြည်သားတွေပါလေကျွေးတယ်နောက်လာတဲ့လူတွေကိုလည်းချင်းချင်းရေပတ်လို့ရအောင်ဒီရေတွေကအစားအလုံးစီစဉ်ပေးထားတယ်နောက်ပြီးတော့နောက်ဆက်လမ်းလျှောက်တကြံတစ်ခုကရန်ကုန်ကံတော်ကြီးပန်းချံထဲမှာပေါ့နော်အဲ့ထဲမှာလည်းသူကလမ်းလျှောက်တကြံဆိုပြီးတက်တက်စီစဉ်ပေးထားတယ်။ညတော့ဖြစ်တော့အဲ့မှာမိသားစုတွေလာကြတယ်ပန်းချံထဲမှာနားယူကြတယ်အသက်ကြီးတဲ့သူတွေကအစားကျွန်တော်တို့တွေ့ရတယ်ဗျ။ဆိုတော့ဒီနေ့ဆိုရင်ရန်ကုန်မြို့ရဲ့လမ်းလျှောက်တကြံကိုလူတွေလည်းတော်တော်လေးနှစ်သက်ကြတယ်။နောက်ပြီးတော့လမ်းလျှောက်တကြံဆင်နွှဲကြတဲ့သူတွေလည်းတော်တော်များတယ်ခင်ဗျ။
ဟုတ်ကဲ့ဒီလိုမျိုးလမ်းလျှောက်တကြံလုတာရဲ့ပြီးတော့တကြံမန်းတက်တွေကမြို့နယ်အတော်များများမှာဖြန့်ကျက်ပြီးလုတာဆိုတော့ဒီလုံချုံရေးယူပေးတဲ့အနေအထားတွေရောဘယ်လိုသတိထားမိပါသလဲ
။ဟာဟုတ်ကဲ့လုံချုံရေးကိစ္စကတော့ဒီရဲအင်အား 9,000 လောက်တုံးတယ်လို့တကြံမတိုင်းရင်မှာကြီးညာထားတယ်ဗျာ။ကြီးညာတဲ့အတိုင်းပဲချို့နေရာတော်တော်များများလူစီကားတဲ့မန်းတက်အကြီးကြီးတွေနောက်ချို့လမ်းတွေရဲ့မန်းတက်ဒီအသေးလေးတွေမှာလည်းရဲအင်အားတွေချွတ်တွေ့ရတယ်ဗျဒီနေ့မှာနည်းနည်းပို့ပြီးတော့ထူးခြားတာက ซีบอยมันจะดีกว่าเลยเปลี่ยนไปแล้วคนดูแลเลยคนดูแลแล้วตัวไอ้เนี่ยอะไรมาเลยลงจมูกนี่ชาทาร์เลยซีบอยมันจะเด็ดเปลี่ยนไปคนดูแลไอ้เนี่ยอะไรมาดูแลเลยลาจาร์ลูจูนี่อะไรไอ้เนี่ยอะไรมาเลยลงจมูกนี่จะรู้ตัวอะไรมาพี่เราไม่เนี่ยไม่อะไรดีมาเลยดีบ่หูมันจะสุราลีชิงอยู่ไอ้มาเลยจุยาลาจาร์เลยเจ้าจาร์เลยสุราลีมาเลยลงจมูกนี่อะไรตัวอะไรเนี่ยสุราลีนี่จะจังอะไรโอ้ยเนี่ยอะไรลงจมูกนี่อยู่ทาร์ ဒီအပြောက်တော့ခုချိန်ဒီတော်တော်လေးကိုမကြားသေးပါဘူးခင်ဗျာဟုတ်ကဲ့နောက်တစ်ခုကဒီတန်ကြက်ပေါ့လေတန်ကြက်စင်စာတင်းကြက်မဲ့ဘာညာအစောပိုင်းမှာတင်းနေရတယ်ထွက်ထားတော့ဒီနေ့တန်ကြက်ထိုးတဲ့အဖွဲ့ကြီးရဲ့အချိန်ဒီဘယ်လိုရှိပါလဲဟုတ်တယ်ဗျာတန်ကြက်ကတော့ဒီတကြမတန်ကြီးမှာတန်ကြက်တွေကိုစင်စာတင်ရမယ်တန်ကြက်ထိုးမဲ့စာသားတွေကိုကျူတင်ကြောင်းကြားမယ်စင်စာဖွဲ့ရမယ်ဒ 看，但假设说那来西亚没，都表现来讲话的一个表现没水平了，都都没对用水平了，都都老假了，老手呢，再加么单一个嘛喂，哎，给啥比来多工家话嘞？可是单家不比个，都来，都都地都收业的嘛，都收业的嘛，单家出价嘞，那单家家里呢，以前我没有那嘛，多比了单家出的价，就是哪里嘛对下来个。你对于那个话，这路你也没有，那对你这路你也没有。那比如说，你比如说看嘛，你你家的嘛是的，那相亲不满这路你也没有，三江不满这路你也没有，都拿出吧嘞。所以咱家拍的呀，说这个阿片那些收呀，旮旯对嘛都代表阿姆路阿面阿片的交易啊的一个，就这个差别哦。你咱家车嘛车比较就是在幺幺的包里，咱家偷家玩嘞。所以咱家的呀说，那路那个咱家偷工家的，就是对呀玩的，怎么样？
ये का यंगो तज़ान पैरों को कुराएं त्वाया उली लागे रे व्यूए देने ना को सीधू को सत्वे मिम्यांगे रावा दिलो यंगो तज़ाने रस्ते ठे मावे ठाणे गए दुड़िया म्यूरो पिटे चेन्नई म्यूका तज़ान मारो ये मानेंगे ना म्याजुहा तज़ान मा लेपा जाएं मुझे सेवा ये तीजा ताऊसा तुंसे तारी ဤနေထိုင်ခွင့်အထောက်အထားမရှိတာတွေကြောင့်အဖမ်းဆီးခံရပါတယ်ဒီအခြေအနေကိုတော့ထိုင်းအခြေဆိုင်ဗီဒီယိုတင်နောက်မအေးမသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံရဲ့ယဉ်ကျေးမှုတွေကိုအဓိကထိမ့်သိမ်းမှုလုပ်ခဲ့တဲ့ဒင်းမယ်မျိုးလို့အရင်ကခေါ်ခဲ့တဲ့ချင်းမန်မျိုးမှာတော့လမ်းလျှောက်တကြံကိုမြို့ရိုးကျုံးပတ်လယ်မှာလုပ်တာကြောင့်လူတွေစီကားနေကြပါတယ်ဒီထဲမှာမြန်မာတွေအများဆုံးရေကစားကြတာကကြော်ကြတာကတော့ချက်ပယ်ကိန်းနဲ့ပတူချင်းမန်လို့ခေါ်တဲ့နေရာတွေမှာအများဆုံးပဲလို့ဆိုပါတယ်ဒါပေမဲ့လည်းမြန်မာတော်များများဟာရက်တေသာတောက်စားပြီးစိုက်ကဲမောင်းနာတွေကြောင့်အာနာပိုင်နေရဲ့စစ်ဆေးမှုတွေအတွင်းအဖမ်းဆီးခံရတယ်ဆိုပြီးချင်းမန်မြို့မှာတောင်းတက်နေတဲ့မြန်မာကျောင်းသူတူကပြောပြပါဗျ။အ
ဖမ်းဆီးရတော့ရှိရယ်အဖမ်းဆီးရတော့ရှိရယ်။ဟိုအဖမ်းဆီးမှာဆိုရှင်အခုကျောင်းသားတွေလည်းအဲ့လိုမရဘူး။ဟိုသူတို့ဖမ်းတယ်အခုအောင်ကျောင်းမှာရှိရမျိုးကျောင်းသားနှစ်ယောက်တောင်ကအထုခဲရောက်နေ။အဲ့ရဲတော့ပြီးတော့အဆိုင်ကိုကြီးရတာအဖြစ်ခံရတယ်။မြန်မာတွေကတော့အထုထဲမှာအများကြီးပဲအခုရက်ပိုင်းမှာသူဖမ်းတာ
ထိုင်းနိုင်ငံမှာအရက်တောက်စားပြီးစိုက်ကယ်မောင်းတာကားမောင်းတာတွေကိုအဓိကထားပြီးပြစ်ဒဏ်တွေတိုးမြင့်ထားတာပါမဟာတကြံကာလမှာအရက်တောက်ပြီးကားမောင်းစိုက်ကယ်မောင်းရင်းနဲ့တည်ဆုံးတဲ့ဥယျာဉ်များလာကြောင်းအာဏာပိုင်တွေကတင်းတင်းကြပ်ကြပ်ကိုက်တွယ်မှုတွေလှုပ်လာတာဖြစ်ပါတယ်မြန်မာတွေကတော့အထောက်ထားမရှိဘဲစိုက်ကယ်စီးတာပြီးတော့အရက်တောက်စားတာတွေမြို့ရဲစေဝါသုံးဆွဲပြီးတကြံမှာလည်ပတ်နေတာတွေကြောင့်အဖမ်းဆီးတွေခံရပါတယ်ဒါအပြင်အဖမ်းဆီးတွေအတွင်းမှာတန်ကျင်းငွေတွေမပေးနိုင်ကြတာတွေများတဲ့အတွက်အချုပ်ထဲမှာပဲနေကြရတာများတယ်လို့ဆိုပါတယ
်အများဆိုရှင်တော့ဟိုအရက်မူပြီးတော့ဆိုင်ရမောင်းလို့ရှင်တန်ကျင်းက2000လောက်နဲ့အစီအေးအခုဆို1000ကျော်ရောဂျုံတက်တဲ့အထိပါရောက်နေအာမြန်မာရအပြည့်ပဲအချုပ်ထဲမှာအပြည့်ပဲပြီးတော့အဓိကကဗမာဘာသာစကားဆက်ခဲ့ပေါ့နော်ဘာသာစကားအဲ့လောက်ကြီးမပြောတတ်တော့အဲ့မှာအချိန်ထဲမှာပဲညီကြရတာကြံများတယ်ပြီးတော့ပတ်စံလည်းဒီအပေါင်းခွေးတွေနှစ်ကောင်းတွေအဲ့လောက်ကြီးဖြစ်ကုန်တယ်အရက်တော့တဲ့ဖြစ်တယ
်ထိုင်းနိုင်ငံမှာနိုင်ငံခြားခီးသွားတွေအများဆုံးလာလေကြတဲ့ချင်းမိုင်မြို့မှာတော့မဟာတကြံကာလမှာအတော်စီကားနေတာပါစတေရှိုးတွေလမ်းလျှောက်တကြံတွေယဉ်ကျေးမှုကိုတရုပ်ဖော်တဲ့တကြံတွေရှမ်းလူမျိုးတွေတရုပ်ဖော်တဲ့တကြံတွေနဲ့လူစီကားမှုတွေရှိနေတဲ့မြို့လေးဖြစ်ပါတယ်ရှင်
ပြည်ဝင်းတော်မအေးမာရဲ့တင်ပြပေးဖို့ချက်ဖြစ်ပါတယ်တော်ရရှိများခင်ဗျာမဟာအတာတကြံကာလအတွင်း VOA ကတကြံတေးသချင်းတွေတင်ဆက်နေပါတယ်ဒီညနေခင်းမှာတော့ဝိုင်းစုခိုင်သိန်းရဲ့တကြံတေးသချင်းတပုတ်ကိုလက်ဆောင်ပါလိုက်ရပါတယ်ခင်ဗျာ ဆိုတော့ဝမ်စုခံတဲ့ရဲ့ဇာတာပကြံတေးတချင်းကိုနှစ်သက်ခြင်းနဲ့ကြားလိမ့်မယ်လို့မျှော်လင့်ပါတယ်ခင်ဗျာ။ဗီဒီယိုရထုတ်လွှင့်ပြီးသမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးတချင်းတောင်းခြင်းနဲ့ဆိုရင်တော့အီးမေးလ်လေးစာဘာမီစ်
အခုတော့သတင်းချင်းညို့ကိုမတ်တင်ကြီးထက်ကပြောပြပေးမှာပါ။စီးရီးယားဆွေရရဲ့ဓာတ်တုလက်နဲ့ထုတ်လို့ရေးဆိုင်ရာဒီကထောက်တိုင်တွေကိုဖျက်ဆီးဖို့သူတို့ရဲ့လေကြောင်းကာကွယ်စနစ်ကိုထိုးဖောက်ကျော်ဖြတ်ပြီးချေမှုန်းခြင်းအပြင်စီးရီးယားဆွေရနဲ့သူ့ဒို့ကိုထောက်ခံသူတွေကိုအခိုင်အမာသတင်းစကားတစ်ခုပြောလိုက်တာဖြစ်တယ်လို့အမေရိကန်ဥဆောင်နဲ့ညွန်ပေါင်းအဖွဲ့ကယုံကြည်ပါတယ်။ အမေရိကန်ပြင်သစ်နယ်ဗီတိန်သုံးနိုင်ငံပူးပေါင်းပြီးစနေနေ့မနေ့အစောပိုင်းကစီးရီးယားကိုလေကြောင်းကနေတိုက်ခိုက်တာပါ။စီးရီးယားရဲ့ဓာတ်တုလက်နဲ့နဲ့ဆိုင်တဲ့နေရာသုံးခုကိုဒုံးကျည်တရ50နဲ့ပြစ်ခတ်တိုက်ခိုက်တာဖြစ်ပါတယ်။နေရာတစ်ခုကဒမတ်စကပ်မြို့တော်ဖြစ်ပြီးနောက်နေရာကတော့လေဗနန်နယ်စပ်အနီးဟုံးမြို့မှာဖြစ်ပါတယ်။အဲ့ဒီသုံးနေရာစလုံးကိုမိနစ်ပိုင်းစီပဲခြားပြီးဒုံ ဒီနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတထရန့်ကပြည်တွင်းဝန်ကြီးချုပ်ပြင်သစ်သမ္မတတို့ကိုတည်တံတယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေမှာတော့ဆီးရီးယားပေါ်တိုက်ခိုက်ဖို့လိုအပ်တယ်လို့မှန်ကန်တဲ့လို့ရဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်ရဲ့စစ်မှဒီကနေ့တနင်္ဂနွေနေ့နှစ်ဖက်တိုက်ခိုက်မှုဖြစ်ခဲ့တယ်လို့အာဖဂန်နစ္စတန်ဘက်က မြန်မာဆိုရကမနေ့စနေနေ့ကကြီးညာလိုက်ပါရရှင
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမှတ်သင်ကြည့်ထိုက်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်ဗီအိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00 အထိ 19.2925 ရူကနေထုတ်လွှင့်ခဲ့တာပါဗီအိုကိုနားဆင်တဲ့အတွက်ကျေးဇူးပါတကြံကာလမှာသောရရှင်တွေပျော်ရွှင်နိုင်ကြပါစေနောက်ထပ်နှစ်နိုင်အကြာညာ9နိုင်မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.